ဗြိတိန်နိုင်ငံကမင်နာဝီလျံနဲ့သူ့ရဲ့ချင်းရတော့ဂိတ်တို့လန်ဒန်မြို့တော်ကဆေးရုံကအင်္ဂါနေ့နေ့လယ်ကပဲဆင်းသွားလို့ဗြိတိရှာထင်းနှံဆက်ခံမဲ့လူသားတလေကိုတကွာလုံးကခဏလေးမြင်တွေ့ခွင့်ရလိုက်ပါတယ်။ပြုံးပြော်နေတဲ့ဇနီးမောင်နှမမင်နာဝီလျံကဘေးနားကလိုက်ပါလာပြီးတော့ဂိတ်ကခလင်းငယ်ကိုပွေ့ချီလို့လန်ဒန်မြို့လယ်မှာရှိတဲ့ Saint Mary's ဆေးရုံလှေကားတစ်တွေကဆင်းလာပြီးတော့လာဆောင်ကြိုပြီးတော့စုမုံတောင်းကြသူတွေမီဒီယာသမားတွေကိုဒီနာမည်မပေးရသေးတဲ့သူတို့ရဲ့ရင်သွေးလေးနဲ့မိတ်ဆက်ပေးခဲ့ပါတယ်။ပြီးတော့မင်းသားဝီလျံကခလေးကိုလက်ပြောင်းယူလိုက်တာပါ။သူတို့ခလေးကိုမွေးဖွားရခြင်းဟာရင်နဲ့အောင်ခံစားရတဲ့အချိန်ပဲဖြစ်ပါတယ်။ရင်သွေးဖွားမြင်တဲ့မိဘတိုင်းခံစားရတဲ့ထူးခြားတဲ့အချိန်လေးပါလို့ကိတ်ကပြောသွားပါတယ်။ဒီကလေးနာမည်ရွေးဖို့သူတို့တိုင်ပင်နေတော့မယ်လို့မင်းသားဝီလျံကဆိုပြီးတော့ရှစ်ပောင်ခွဲနီးပါးလေးတဲ့သူ့ကလေးလေးကတော်တော်ကိုလေးပါတယ်လို့နောက်သွားပါတယ်။သတင်းထုတ်တွေနဲ့စကားပြောပြတဲ့အခါမှာတော့မင်းသားဝီလျံနဲ့ကိတ်ကဆေးရုံထဲပြန်ဝင်ပြီးတော့ကလေးကိုကားပေါ်မှာတက်ရတဲ့ခုံပေါ်မှာသွားထည့်ပါတယ်။အဲဒီနောက်မော်တော်ကားစီပြန်လာပြီးတော့မင်းသားဝီလျံကကလေးထည့်ထားတဲ့တောင်းကိုကားထဲမှာတက်ပြီးတော့မိသားစုလိုက်ကားမောင်းပြီးတော့သူတို့နေထိုင်မဲ့ကန်စင်တန်နန်းတော်စီကိုထွက်သွားကြပါတယ်ရှင်။